တော်ရရှင်များရှင်အာရှအင်အားကြီးတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားညံ့နေတဲ့မြန်မာနိုင်ငံဟာစတူယန်ကီလိုမီတာ 63,000 ကျော်ကျယ်ဝန်းပြီးကမ္ဘာနိုင်ငံတွေထဲ40မြောက်ကျယ်ဝန်းဆုံးတန်းပြည်ဖြစ်ရုံမကအရှိတောင်အာရှမှာဆိုရင်လဲဒုတိယမြောက်ကျယ်ဝန်းဆုံးနိုင်ငံဖြစ်ပါတယ်ဘူမိအနေထားရမြောက်ပြားမှာဟိမဝန္တာတောင်တန်းကထီးထီးကြီးရှိနေပြီးတောင်မဲ့မှာတော့ကပ်ပလီပင်လယ်ပြင်ရှိတာမို့တောင်တန်းတွေလည်းရှိပင်လယ်ကန်ယူရန်လည်းရှိတဲ့တန်းပြည်ဖြစ်ပါတယ်တောင်တန်းတွေရှိရင်တောတွေရှိဇီဝမျိုးစုံမျိုးကွဲတွေရှိမြေပေါ်မြောက်တယံဇာတတွေရှိပြီးပင်လယ်ကန်ယူရန်လည်းရှိတဲ့အတွက်ပင်လယ်ပြင်ဆန်ရတယံဇာတတွေလည်းရှိပါတယ်ကယူရန်ရှိတဲ့ပြည်မြောက်ဓာတ်တူတွေတွင်းထွက်ယေသနာတွေဒုနဲ့ဒဲနဲ့အောင်းနေတဲ့မြမမြေပြင်အနေထားကိုဘူမိသဘောအရအရှိဘက်ကုန်းမြင့်ဒေသအလဲပိုင်းလွင်မြင်အနောက်ယိုးမနဲ့ရခိုင်ကယူရန်လွင်မြင်ရဲ့လို့သတ်မှတ်ထားပါတယ်မြမမြေကနေတမ်းမြူအဖြိုင်နဲ့ဂျီနီရွှေမွေစင့်ခဲနဲ့မိုးကုတ်ကြောင့်မျိုးစုံဖားကန်ကြောက်စိမ်းစားတဲ့ကြောက်မြင့်ယေသနာတွေထွက်တာမို့ယေသနာမြေလို့လည်းတင်စားကြပါတယ်တဘာဝတယံစာတပေါ်ကျွယ်ဝတဲ့မြေလို့မြမာရီကုတ်ပြေကုတ်မြေကိုဂုံယူတတ်တာမှမားပေမဲ့တယံစာတကိုထုတ်ယူသုံးဆွဲဖို့ပဲသိပြီးမထိမ့်သိမ့်နိုင်ရင်ဒါမှမဟုတ်ရသမျှအကုန်ထုတ်ယူနေရင်တော့အမားကြီးမှားပါတယ်အတိုင်းစာမရှိရသမျှအကုန်တူးဖို့ထုတ်ယူနေရင်မြမပထဝီအနေထားလဲပုံပြက်သွားပါလိမ့်မယ်ဥပမာပြောရရင်ကျင်းဒီစီမံကိန်းမှာအကျုံးဝင်တဲ့စပယ်တောင်တစ်ထောင်လုံးပျောက်သွားပြီးနောက်တောင်တွေတည်ကြီးနဲ့အဖြူခံရတာမျိုးကချင်ပြည်နယ်ဖောက်ခန့်ဒေသကကြောက်စိမ်းတောင်တွေတထောင်ပြီးတထောင်ကုန်သွားတာမျိုးရပါကြောက်စိမ်းတောင်တွေပျောက်ပျောက်ကုန်တာကိုပျောက်ပျောက်သူကတော့ဖောက်ခန့်ဒေသမှာနေထိုင်နေတဲ့အလွတ်သတင်းတော့ဇုံမိုးထက်ရပါ
ကရောင်းလည်းပဲအထက်မှာတောင်တွေကအရင်တော့ပေးတစ်ဆောင်လောက်မြင့်တယ်အဲ့ဒီတောင်တွေကိုဖြိုရင်းဖြိုရင်းနဲ့မှာအဲ့ဒီတောင်ရင်းအောက်ကိုပေး200 300နဲ့သွားတာဒီအဲ့လိုမျိုးကြီးဖြစ်တာတောင်မှာပျောက်သွားတာဒီတောင်မှာပျောက်တဲ့ပြင်အောက်အထိကိုပေး200 300လောက်နဲ့သွားတဲ့အခါကျတော့ကျွန်တော်တို့လက်ရှိဒီဒေသခံတွေကလည်းကျွန်တော်တို့တူးရခြင်းမတူးရခြင်းဆိုတာတဲ့ဒီလိုမျိုးကြီးအချိန်တိုတိုတွင်းနဲ့မြင့်မြင့်ညပြောက်ပုံမျိုးဆိုတော့ရင်ထဲမှာမကောင်းညာဘူးမနှိမ့်ညူဘူးပေါ့ဗျာပြီးတော့ဟိုနိုင်ငံတော်အတွက်လည်းကြောက်စိမ့်နဲ့ပတ်သက်လို့တကယ်ဘာတွေအကျိုးဖြစ်ထွန်းတယ်လဲဘာတွေနိုင်ငံပေါ်ပြိုးရေးတွေမှာဘာတွေတုံးတယ်လဲဆိုတာသိပြီးတော့ထိတိယောက်မရှိတဲ့အခါကျတော့ဒီဟာတွေကိုသူတို့အပီးကိုရန်နာစေခြင်းနဲ့ဒီဟာဒီဒေသခံတွေကပေါ့နော်
ရှင်လေးလုံးရေတော်ဘုံကြီးနောက်ပိုင်းတက်လာတဲ့စစ်အစိုးရဖွင့်လိုက်တဲ့ဈေးွက်စီးပွားရေးမတန်ခင်ကာလကဆိုရင်မြမရေသနာဈေးွက်မှာရေသွေးကောင်းကြောက်စိမ်းတွေကိုတခြားကြောက်မြက်တွေနဲ့ရှင်ပြီးရောင်းချနှိုင်လောက်ယုံမဲတူဖို့ခဲ့တာပါကြောက်စိမ်းကိုဘုံမိဘေဒသဘောအရဂျေတိုက်နဲ့ net fried လို့ခွဲထားပါတယ်အပေါ်ရန်ကြည့်ရင်တူတူပဲလို့ထင်ရပေမဲ့တရုတ်နိုင်ငံကထွက်တဲ့ net fried ဟာအပူပေးရင်ပျော်ပြီးပျော့ပအဖြစ်ပြောင်းလဲသွားတတ်ပါတယ်ပမာပြေကထွက်တဲ့ဂျေတိုက်ကြောက်စိမ်းကအဲ့ဒီလိုအလွယ်တကူမပြောင်းလဲတဲ့အတွက်မြမကြောက်စိမ်းကိုတရုတ်လူမျိုးတွေအမတန်မှမမောကြပါဗျ။ထောက်လန်းရေးအကြီးကဲဟောင်းဗိုလ်ချုပ်ခင်ညွန့်စခဲ့တဲ့လက်နက်နဲ့ငင်းညမ်းရေးလဲတဲ့ကာလဟာတရုတ်တွေအတွက်အခွင့်လန်းကောင်းပွင့်သွားပြီးမြမတယံဇာတတွေကတော့မျက်ဖြူစိုက်ကိန်းစကြုံရပါဗျ။တစ်ချိန်တည်းမှာဗိုလ်ချုပ်ခင်ညွန့်ဂျေဆုနဲ့ကြောက်စိမ်းလုတ်ကွက်တွေမှာကချင်ကောင်းဆောင်နေတရဝင်းတူဖော်ခွင့်ရသွားပါဗျ။လုတ်ခွင်ရရင်လက်ွက်တွေနဲ့လုတ်ွက်တွေစားွက်တွေဖော်နိုင်တာမို့ဥဆုံးမိုးထက်ပြောတာကတော့
ကျောက်စိမ်းကုန်ပြီ80ရာခိုင်နှုန်းတော့တရုတ်ပြည်ရပါပဲဒါပေမဲ့စားရနဲ့မှာတော့ဗမာနိုင်ငံသားငချူငနီတမ်းပဲခါတော့ပေါ့ဒါပေမဲ့လာတာအကုန်လုံးကတရုတ်ပြည်ရပါပဲကျွန်တော်တို့အကုန်လုံးသိနေကြတယ်ဒီနယ်မြေတစ်ခုလုံးကတရုတ်ကုန်ပြီဆိုတော့လည်းသိနေတယ်ထူးထွေပြီးတော့လည်းဘေးစရာမလိုဘူးဒီမှာကကုန်ပြီနာမည်ပြောလိုက်တဲ့နဲ့ဒါဆိုတော့ဗမာနိုင်ငံသားကုန်ပြီအဲဒါဆိုလို့ချင်းတရုတ်ကုမ္ပဏီတက်ကနေတက်ကနေပြောနိုင်တယ်တရုတ်ကုမ္ပဏီဆိုတဲ့နေရာမှာဒီလိုပေါ့မြန်မာနိုင်ငံကအရင်တော့အမေရိကန်တင်တဲ့အပေါက်လုံရင်းနဲ့မှာအဲ့ဒီလူနာမည်တွေတော့ရှိတယ်ပေါ့ဒါပေမဲ့နောက်ဒီကုမ္ပဏီတစ်ခုလုံးကြီးကိုလေပတ်နိုင်ဖို့အတွက်ငွေကြေးရန်ရလေပတ်ဖို့အတွက်ကဒီတရုတ်နိုင်ငံထဲမှာရှိတဲ့လုပ်ငန်းရှင်တွေကပေးထားတာပဲလေ
ရန်ကုန်လူထုသတိရတတ်ရဲ့1990ပြည့်လွန်နှစ်ဦးပိုင်းတွေမှာစကော့စေးလို့အရင်ကလူတွေခေါ်တဲ့ဗိုလ်ချုပ်စေးမှာရှိကလို့မဟုတ်တော့ပဲကြောက်စိမ့်တွေလှိုင်းလှိုင်းစတွေ့နေရပြီကိုအမှားရမိပါလိမ့်မယ်။ကြောက်စိမ့်တောင်တွေဖြိုနိုင်တဲ့အတွက်တစ်ဖက်နိုင်ငံကိုကြောက်ကောင်းတွေရောက်သွားသလိုမြမဈေးကွက်ထဲကြောက်စိမ့်တွေဖောခြင်းတောခြင်းရောက်လာတာပဲဖြစ်ပြီးဒီလိုနီးနဲ့တရုတ်လူမျိုးတွေ73 74ရာစုကလေးကလိုက်ရှာနေတဲ့ဥရုချောင်းလဲပျက်စီးသွားပါတော့ရဲ
့။ဥရုချောင်းပြတ်သွားပြီးဝေခါချောင်းပြတ်သွားပြီးဒီမှာရှိတဲ့ချောင်းတွေမြောင်းတွေအားလုံးစီးဝင်တာကဥရုချောင်းမကြီးရဲ့ဥစီကွက်ကွာစီဝင်လို့မရတော့ ကျောက်သိန်းတူးဖို့တာကလုံးဝများပြီးတော့ဒီစားပြင့်မဲ့နေရာရှားပါလားကျောက်ကြီးရိုးတွေရှိတဲ့နေရာတွေလင့်လစ်တလို့ကုမ္ပဏီကတော်နေအဥရုချောင်းဆိုလို့ရှိရင်အရင်တော့တက်မြောက်တခေါ်ကြီးကျွန်တော်ထင်နေကြရေစကြီးတာ2005လောက်ကစကြီးတာပဲကရေတွေစဝင်နေဇွားတွေတည်းမဝင်သေးဘူးပေါ့နော်ရွာအစလောက်ကသွားတွေမြုပ်ပြီးတော့ဟိုဘက်နဲ့ဒီဘက်နဲ့သွားလို့မရလာလို့မရပေါ့နော်စိုင်းတော်နဲ့ဖားကနဲ့သွားလို့လာလို့မရအဲ့ဒီအဆင့်လောက်ပေါ့နော်အဲ့ဒီကနေနောက်ဆင်ကဲကြီးလာလိုက်တာရက်ွက်တွေလုံးလုံးပျောက်သွားတဲ့အထိရဲရွာတွေလုံးလုံးပျောက်သွားတဲ့အထိအဲ့လိုမျိုးတွေအထိဖြစ်လာတာပေါ့ကြီးကြီးကြီးလာတာသူက
တောင်နေပြိုတာမဟုတ်ဘဲအဖြူခံရတာဖြစ်ပြီးဂေယစနစ်ကိုပါထိခိုက်စေတာပဲဖြစ်ပါတယ်ဒီလိုတောင်နေထဲမှာကျင်းနီတူဖော်ဖို့လေဘရောင်းတောင်နေတောင်မီတောင်အဖြူခံရမယ့်အရေးလည်းရှိနေပြန်ပါတယ်ဒီလိုတောင်နေဟာဂေယစနစ်သဟဇာတဖြစ်စေတယ်လို့ပြောလာသူကတော့တဘာဝပတ်ဝန်းကျင်ဆောင်းမားတွေအထူးပြုရေးသားနေတဲ့သွေးစကိုင်းရေပါ
ecosystem ရဆက်နွယ်နေရပေါ့နော်ဒီတောတွေတောင်တွေရှိနေမှတပင်းတွေရှိမယ်စိမ့်လမ်းမယ်ဆိုပြီးဥဒုရာတွေတုံးမိဤဆိုတဲ့အခါလိုပဲပေါ့နော်အခုလိုအတိုင်းစားမဲ့တံယူတွေထုတ်တယ်ကော်ပါမိုင်းနေဆိုလက်ဘရောင်းလိုပဲပြောမယ်သူကတော့တိထားတယ်လားတောင်33တောင်70တောင်ခြေတင်တောင်ဆိုရင်ဟိုအရင်တုန်းကလေဟိုသူ7တန်းလောက်ကပေါ့ပထဝီမှာတင်မှုတယ်လေ70တောင်ခြေတင်တောင်ခြေမီတောင်ဆိုပြီးတော့အခုကပထဝီတွေကဖြောက်ရမယ်အနေအထားမျိုးကိုဖြစ်သွားပြီလေလက်ဘရောင်း33တောင်ကလေဒီပုံစံတိုင်းဆိုရင်ကြောက်တော့မယ်အနေအထားဖြစ်ပြီပြီးတော့ကြတော့ဒီဘရောင်းတောင်ဆောင်းလန်းစစ်စီကော်မရှင်ရဲ့အကြံပြုချက်တွေကိုအခုတက်ထီကိုအဲ့ဒီဝန်ပေါင်ဘက်ကလိုက်နာမှုမရှိတာကိုလည်းတွေ့ရတယ်
မင်းညိုနဲ့တောင်နန်းတွေနဲ့ပါရချီနူးစပွဲသဘာဝအလှတရားတွေနဲ့ပြည်စုံတဲ့မြန်မာနိုင်ငံမှာပုံစံမျိုးမျိုးနဲ့တောင်နေမတရားအဖြစ်ခံနေရပါတယ်။တောင်ဖြူပြည်ဆိုကြတဲ့ကဒီတောင်ပေါ်ပေါက်ရောက်တဲ့သပင်သစ်တောနဲ့ပန်းမန်းတွေဒီတောတီတောင်ကိုမိခိုကျဆားတဲ့ကျင်းငယ်နဲ့တောရိုင်းပါရိုင်းတွေလည်းပျောက်ကွယ်ဆုံးရှုံးရပါတယ်။ပျောက်ဆုံးသွားတဲ့ဒီလိုတောင်တွေကိုဘယ်တကူရှင်ကားမှလည်းအုံဖွာမန်းပြီးငကိုတိုင်းပြန်ဖြစ်စေလို့ဖန်တီးလို့မရတော့တာမို့လောဘကိုတတ်နိုင်မှသာကြံသေးတဲ့တောတွေတောင်တွေအတွန့်ရှည်တည်တတ်နိုင်ပါမယ်ရှင်